ကင်ညာနိုင်ငံမှာသမရဦးဟူရူတုကင်ညာထက်အနိုင်ရခဲ့တဲ့ပြီးခဲ့တဲ့လကရွေးကောက်ပွဲရလဒ်ကိုကင်ညာတရားရုံးချုပ်ကပယ်ဖျက်လိုက်ပါတယ်။ရွေးကောက်ပွဲအတွင်းမဲမတမာမှုတွေနဲ့တရားမဝင်မှုတွေကိုရွေးကောက်ပွဲကျင်းပရေးဘုတ်ဖွဲ့ကကျူးလွန်ခဲ့တာကြောင့်ရွေးကောက်ပွဲရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်လို့တရားရုံးချုပ်ကတောက်ကြနေမှာပြောလိုက်ပါတယ်။အတိုက်ခံကောင်းဆောင်ရိုင်လာအိုဒင်ဂါကပြီးခဲ့တဲ့ဩဂတ်လကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ပေးဖို့အတွက်တရားရုံးချုပ်ကိုတရားဝင်လျှောက်ထားခဲ့တာပါ။သူအနေနဲ့မစ္စတာကန်ယက်တောက်ကိုမဲရည်အတွက်တရသမ4တန်းနဲ့ရှုံးတယ်ဆိုတဲ့မဲစင်းရလက်ဟာမာယွန်းနဲ့ဆိုပြီးတော့မစ္စတာအိုဒင်းကပြောပါတယ်ကန်ယာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေအရတော့အခုချိန်ကစပြီးရွေးကောက်ပွဲအတစ်ကိုရပ်ပေါင်း60အတွင်းမှာကျင်းပသွားမှာဖြစ်ပါတယ်အတိုက်ခံညမောင်းအဖွဲ့နာဆာကတော့ရွေးကောက်ပွဲမဲပေးတဲ့စနစ်ဟာခိုးဝင်ဖောက်ထွင်းခံလိုက်ရတယ်လို့ရွေးကောက်ပွဲကျင်းပတဲ့နေ့ကတည်းကပြောခဲ့တာဖြစ်ပါတယ်ကင်ညာအစိုးရကရွေးကောက်ပွဲအတွက်အမေရိကန်ဒေါ်လာ483သန်းခွဲဝေသုံးစွဲဖို့သတ်မှတ်ခဲ့ပြီးတော့အဲ့ဒီတဲကမှ IEBC လို့ခေါ်တဲ့ကင်ညာရွေးကောက်ပွဲကော်မရှင်ကိုဒေါ်လာ415သန်းခွဲဝေပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။